ဒီလာပြုလုပ်မယ်ဖွဲ့စည်းပုံအခြေခံဥပဒေပြည်လုံးကျဆန္ဒခံယူပွဲအတွက်စီမင်းဥပဒေတွေကိုပြင်ဆင်ဖို့ဆောင်ရွက်တာဟာအခြေခံဥပဒေအရေးနိုင်သောအောက်ပြုလုပ်ဖို့ပိုခက်ခဲစေလိမ့်မယ်ဆိုပြီးကုလသမဂ္ဂကဝေဖန်လိုက်ပါတယ်။တရုတ်ရဲ့စိုးရိမ်ကြောင်းချက်မှုတွေကိုပြည်သူ့လွှတ်တော်နဲ့အစိုးရကိုထုတ်ဖော်ပြောကြားခဲ့တဲ့အကြောင်းဘက်ဘက်မှရှိရဲကုလသမဂ္ဂရရှိရေးကဒီကနေ ကရရှိပြီကအခိုင်အမာပြောကြပါရစေ။ရှင်းပြအသက်တွေအရဣရခရိုင်ဆက်ရှိခုတဲကတုံးခုရှိမဲတကယ်လာရောက်ပေးသူတွေမဟုတ်ဘဲမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်သုံးပုံတစ်ပုံကတုံးပုံနှစ်ပုံကကံွက်မဲပေးမှတာဖွဲ့စည်းပုံအခြေခံဥပဒေအရေးနိုင်သွားနိုင်မှာပါ။ဒီလိုအပြောင်းအလဲလုပ်လိုက်တာကြောင့်ဒီလ19ရက်ပြည်လုံးကျဆန္ဒခံယူပွဲကိုတပိတ်မှောင်မယ်လို့ချင်းချောင်းနေတဲ့လူနည်းစုစုနီအာရတီဒ ဒီဇင်ဘာလ25ရက်တောင်းရန်သူတွေကိုထိုးစစ်တဲ့စတင်ဆင်နွှဲနေရုံအခုလိုနိုင်ငံရေးအရာခြေပုံးခုတ်လိုက်တာပါ။